တော်ရရှင်များခင်ဗျာဒီကနေ့အောက်တိုဘာ2ရက်2023ခုနှစ်မှာကြောက်ကက်ယောဂနဲ့ကွယ်လွန်သွားတဲ့မန္တလေးမြို့ကနှခမ်းမွေးညင်တော်လူရှင်တော်ဥပပါလေးဟာမြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုစည်းရုံးလှုပ်ရှားခွင့်မရှိတာကိုဖိလာဆန့်ကျင်လို့စစ်အစိုးရကထောင်ထဲ3ချိန်ပို့တာခံခဲ့ရတဲ့အတွက်ပြည်တွင်းမှာထင်ရှားသလိုကမ္ဘာလက်ခရီးသွားတွေကြားထဲမှာလည်းကြော်ကြားသူတယောက်ဖြစ်ခဲ့ပါတယ
်။1990ရုပ်ကပွဲတော့600ဟုတ်လားတော်ပြန်လို့လာတယ်1996ရန်ကုန်မှာလွတ်လပ်ရေးနေ့တာရဲနဲ့ခုနှစ်နှစ်မင်းလေးမှာဖမ်းတာအဲဒီတော့ကဥလိုဝင်လည်းတက်ရှိတယ်ဥခင်းကျုံကလည်းတကူတက်နေတဲ့အချိန်ပေါ့မင်းလေးမှာအဖမ်းရဲရဲဖို့ခုနှစ်နှစ်ရဲရဲမှာ၂လအဲဒီမှာ၂လပြီးတော့ရဲရဲကနေဒီမှာညချင်းနာရွှေအားလုံးရဲရဲကညချင်းနာရဲ၅နှစ်နဲ့900နေခဲ့ရတယ်2000ကျော်မှပြန်လွတ်တယ်ဗျနောက်2000ခွန်ကျတော့တန်ခါအရေးခင်းမှာတချေ၂လတန်ခါလုံးရအားပေးလို့ထောက်ခံလို့
ဥပပါလေးအဖမ်းခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ညီဖြစ်သူဦးလူမော်ပြောပြနေတာပါ1996ခုနှစ်လွတ်လပ်ရေးနေ့အခမ်းအနားကိုဒေါ်ဆန်းစုကြည်ရဲ့နေအိမ်ချန်ဝင်းထဲမှာကျင်းပတော့ဥပပါလေးကစေဆူရကိုတယောတဲ့ပြက်လုံးတွေနဲ့ဖျော်ဖြေခဲ့တဲ့အတွက်မန္တလေးမြို့ပြန်သွားချိန်မှာ1900ချမှတ်ခံရပြီးအလုတ်ကျန်းစခန်းကိုပါအပို့ခံလိုက်ရတာဖြစ်ပါတယ်အဲ့ဒီနောက်သက်ဆိုင်ရာအာဏာပိုင်တွေကပွဲကားကွင်ပိတ်ထားတဲ့အကြောင်းကိုလည်းဦးလူမော်ကစပြောပါတယ်
1996ခုနှစ်ကယနေ့အချိန်ထိပဲပါပါလေးဆိုရင်းစခန်းကပွားမိမပေးဘူးတိတ်တော့သူ့မူကြီးခိုင်ကဩဂရတင်ထောင်းဘုံမူမို့သူမန္တလေးကဆောင်းဝိုင်း16သူကနေစာရီထွက်တာရှင်ဦးမန္တလေးမုံရမြင်းကြအကုန်လုံးရှိသည်မြတ်တိုင်းနဲ့ပြည်နယ်ကိုစာထွက်တာပါပါလေးဆိုရင်ပွားမိလာတော့ရင်မပေးနဲ့အခုချိန်လေးအခုတော့ဘာမှမပြောတော့ဘူးလေပါပါလေးတက်ကနေတာလေဒီဝိုင်းနဲ့ကလိုက်အငိမ့်နဲ့တက်ကလိုက်တတိရှိလို့လိုက်ကြတာဘလို့တိမ်ဝင်ပေးလို့မဟုတ
်ဘူးဥပပါလေးမကွယ်လွန်ခင်မှာအကြောက်တရားကင်းဖို့တိုက်တွန်းလှုပ်ဆော်တဲ့ပြက်လုံးတွေနဲ့တောက်လျှောက်ဖျော်ဖြေခဲ့တဲ့အကြောင်းနဲ့2015ရွေးကောက်ပွဲအတွက်ရွေချက်ပြည့်အောင်ဒီအသက်မရှိလိုက်တဲ့အတွက်စိတ်မကောင်းတဲ့အကြောင်းဦးလူမော်ကပြောပါတယ
်အခုဆန္ဒလေးနည်းနည်းပြည့်မသွားတာလေတော့စိတ်မကောင်းပါဘူးခင်ဗျာအခုကအနေဒီသမုတ်တင်မွေးလေးမှာမကြောက်ဘူးလဲဟောရင်ဟောရင်နဲ့လာမယ့်2015မှာအရေးကြီးတဲ့အကြောင်းသူပြလုံးနေပြင်းရင်းစီးရုံးရင်းနဲ့မကြောက်တရားလဲဟောတာလေတလာပိုင်းကနေပြီးတော့မနေ့အချိန်ကြီးဆန္ဒပြင်းပြနေတာပေါ့ဗျာ2015မမီရလေးကိုတော့ကျွန်တော်အခုကိုစားကျွန်တော်ဝန်နေတာလေးပဲကျွန်တော်ပြောချင်ပါတယ်
တော်ရရှိမြခင်ဗျာဥပပါလေးဟာ2009ခုနှစ်နဲ့2010ခုနှစ်တွေမှာ RFM မြန်မာပိုင်းအစီအစဉ်ကနေတောက်တော်မဲရမန္တလေးမြို့ကဟာသပြက်လုံးများဆိုပြီးနှစ်ပတ်တစ်ကြိမ်တင်ဆက်ခဲ့ပါတယ်အဲ့ဒီအစီအစဉ်တွေကအပိုင်းတစ်ခုကိုအမှတ်တရဖြစ်တင်ဆက်လိုက်ပါတယ်ခင်ဗျာ
ဥပပါလေးကိုလူမဟိုဦးထုလည်းသိကောင်းတာပဲမရလို့မရဘူးမတ်တက်ရလို့လမ်းမငိုးဆရာမောင်ကလားဟုတ်တယ်မလေးကျွန်တော်ကပါပါလေးကအိမ်ထဲကြီးငိုးနေရတာဟာပါပါလေးဟာခင်ဗျအိမ်ထဲဘာဖြစ်လို့ငိုးတာတော့ကျွန်တော်ကဆံဦးငုတ်ကြည့်ပြီးငိုးနေတာဗျာဆာလည်းမရှိဘူးရှိလည်းမရှိဘူးပုံသေးတော့ကြည့်တော့ငိုးရတော့တာပဲဗျာ